အိန္ဒိယမြန်မာနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီနေ့ညူးဒေလီမြို့ကစီဝေးမှာ26လုံးကျော်ရေးကုန်သွယ်ရေးနဲ့စွမ်းအင်ဆိုင်ရာကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ရေးပါတဲ့အဓိကအကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံနဲ့ဒေသအတွင်းမှာဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတို့အတွက်ဒီနှစ်နိုင်ငံပူးပေါင်းဆောင်
ရေးကော်မရှင် JCC အစည်းအဝေးအတွင်းနိုင်ငံဆက်ဆံရေးအရှင်တိုးမြင့်မှုကိစ္စရပ်တွေပါဝင်ကာကွယ်ရေးနဲ့နယ်စပ်လူမျိုးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားယဝန်ကြီးဌာနလက်အောက်ခံနိုင်ငံရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးစိုးလင်းဟန်ကအခုလိုပြောပါတယ
်နယ်စပ်လူမျိုးရေးကတော့အဓိကတော့ကျွန်တော်တို့ကပညာထားတဲ့ဟာလည်းရှိပြီးသားပါပါလဲဆိုတော့တနိုင်ငံရဲ့နယ်နိမိတ်ကိုနော်ဟိုနယ်မျိုးတခြားနိုင်ငံပေါ်မှာသွားပြီးတော့အော်ဒီပြူနေတဲ့နော်ရန်ကျူနေတဲ့တောင်ကျန်းသူတွေဖွဲ့စည်းတွေကိုတုံချကုန်မပေးဘူးဆိုတာနဲ့နှစ်ဖက်သရောကဒီလိုမျိုးရှိထားပြီးသားပါခင်ဗျာဒါကလည်းကျွန်တော်တို့ညီညာစွာရှင်တို့ရှင်တွဲနေတိုင်းမူကြီးအားချက်နဲ့ညီဆောင်ရတဲ့ဆိုတဲ့ဟာဒါကျွန်တော်တို့ဟို long standing proposition ပါပဲခင်ဗျာဒီတိုင်းပါပဲအဲ့ဒါကြောင်းလဲခြင်းမရှိပါဘူ
းပထမဆုံးအကြိမ်ဖြစ်ဒီကနေ့ကျင်းပတဲ့အိန္ဒိယမြန်မာပူးရဲညီနိုင်ရေးကော်မရှင် JCC အစည်းအဝေးမှာမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆက်ချမာဆွာရက်တို့ကပူရဲတဘာပတိအဖြစ်ဆောင်ရွက်ခဲ့ပါတယ်။လွန်ခဲ့တဲ့လကမြန်မာနိုင်ငံအနောက်မြောက်နယ်စပ်မဏိပူဒေသတွင်တဘုံတွေချုံခိုတိုက်ခိုက်ခဲ့လို့အိန္ဒိယအစိုးရတပ်ဖွဲ့ဝင်20ကျော်သေဆုံးခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားတဘုံတွေကိုလိုက်လံရှာဖွေတဲ့ပူရဲစစ်စီရေးတွေလှုပ်ဆောင်ပြီးမှအခုလိုအစည်းအဝေးကျင်းပတာဖြစ်ပါတယ်။အစည်းအဝေးအတွင်း2015ခုနှစ်မှာနှစ်နိုင်ငံကုန်သွယ်ရေးနှစ်ဆတူးမြင်မှုသဘောတူညီထားတဲ့အတိုင်းမြန်မာနိုင်ငံမှာယင်းနှမြုပ်နယ်မှုတွေပိုလို့လာဖို့ကိုလည်းနိုင်ငံသားရေးဝန်ကြီးတွေကအလေးထားဆွေးနွေးခဲ့ပါတယ်။ဒုညွန်ချုပ်ဦးစိုးလင်းဟန်က
ကျွန်တော်တို့ဒီ India Investment ကတော့တို့ဟိုကျွန်တော်တို့နေသူနေရာတွေဟာပေါ့ area ပေါင်းများစွာမှာဒီစီးပွားရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှုတွေဟိုလုပ်ဖို့ဟာတွေအများကြီးရှိတယ်ပေါ့နော်။ရှိတဲ့အခါကျတော့အထူးသဖြင့်တော့ဗမာပြည်ကဒီဟိုပဲလို့ဘာလို့မှတို့ဝင်နေတဲ့အခါမှာကျွန်တော်တို့ဗမာပြည်ကပဲတွေကိုပိုပြီးတော့အစင်တန်းဟိုပေါ့ protein content တွေပိုပြီးတော့များအောင်ပေါ့နော်။အဲ့ဒီစာရင်းမှာလည်းသူတို့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒတွေလည်းရှိတယ်ဆိုတာလည်းသူတို့ပြောပါတယ်ခင်ဗျာ
။ဒါပြင်အိန္ဒိယ community အနေနဲ့မြန်မာနိုင်ငံအတွင်းမှာဘဏ်လုပ်ငန်းစွမ်းအင်စိုက်ပျိုးရေးတက်တော်ရက်ပစ္စည်းမိုင်းစတဲ့လုပ်ငန်းတွေမှာယင်းနှမြုပ်နှံမှုတွေလုပ်ဖို့ JCC အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအသေးစားဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ငွေကြေးအကူအညီပေးသွားမယ်အကြောင်းလဲအိန္ဒိယနိုင်ငံသားရေးဝန်ကြီးကကန့်လန့်ထားပါတယ်။အစီအဝေးအတွင်းရာလျက်စစ်ထုတ်လို့ရေးစီမံကိန်းပါဝင်လိုအပ်နေတဲ့မြမစွမ်းအင်ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လဲဆွေးနွေးခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းဟာမနေ့ကတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံခဲ့ပါတယ်။အဲဒီလိုတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့အိန္ဒိယအနေနဲ့အလေးနက်ထားဦးစားပေးကိစ္စရပ်ဖြစ်ထားရှိသလိုမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးသွားမှာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းကလည်းမြန်မာနိုင်ငံအတွင်းကအခြေခံအဆောက်အအုံကျမကြီးနဲ့ဖွံ့ဖြိုးရေးပူးတဲ့လုပ်ငန်းတွေမှာတိုးတက်မှုတွေရှိလာကြောင်းပြောဆိုတယ်လို့အိန္ဒိယဝန်ကြီးချုပ်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။